င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီအုတ်ချွေရေးအစီအစဉ်ရဲ့အခြေခံအကြဆုံးဖြစ်တဲ့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပမယ့်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲ။နောက်ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှာလည်းဘလောက်ထိနားလည်သဘောပေါက်မှုရှိသလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့မတ်တင်စာရှင်လက်ရီပါ။သူကတော့ Action Committee for Democracy Development ကပါ။ဒီရက်ကြီးကျွန်တော်ဒီအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနာပြုဆောင်နေသူတူဖြစ်ပါတယ်။နောက်တစ်ခုကတော့ဥယျာအောင်ပါ။ဥယျာအောင်ကတော့ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီလွှတ်တော်ကုသေတူဖြစ်ပါလေနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါလေခင်ဗျာမတ်တင်စာကြားပါလား
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့မတ်တင်စာကြီးအခုပြောမယ်ဆိုရင်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကအရင်တုန်းကတမရအုတ်သိစိတ်လက်ထက်မှာပြုလုပ်ခဲ့တယ်အခုပြောမယ်ဆိုရင်တော့ energy အစိုးရလက်ထက်မှာပထမဆုံးချိန်လုပ်မယ်လို့သိရပါတယ်ဒါအပြင်ဒီမတိုင်ခင်မှာလည်းဒီအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဥပဒေအရပြင်ဆင်ချက်တွေလည်းလုပ်ထားတယ်ဆိုတော့အရင်လုပ်ခဲ့တဲ့ရွေးကောက်ပွဲဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတက်ဆိုင်အခုလာမယ့်ရွေးကောက်ပွဲကဘာတွေများထူးထူးခြားခြားပြောင်းလဲသွားတာတွေရှိမလဲခင်ဗျဟုတ်ကဲ့
တမရဒီရက်ကြီးအုတ်ချွေဥပဒေပေါ့နော်ဒီဥပဒေက2018ခုနှစ်ကစတင်ပြီးကြာခံတာဒီတစ်ခေါက်ပေါ့2018ခုနှစ်မှာဆိုတတိယအကြိမ်ရောက်ပြင်ဆင်ပြီးဖြစ်တယ်ပေါ့ဒီ2018ခုနှစ်နောက်ဆုံးပြင်ဆင်တဲ့အခေါက်ကတော့ပြောရမယ်ဆိုရင်တော့ဒီပြင်ဆင်မှုတည်းကပြင်ဆင်ဖြစ်ခဲ့တဲ့အချိန်မှာဒီအားရဆုံးပြောလို့ရပါတယ်ပေါ့လို့လဲဆိုတော့ဒီလူတို့ရဲ့ဘဝပါဝင်မှုနောက်ဒီကြီးတုသဘောထားကိုကောက်ခံမှုတွေလည်းတော့မြင်တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့သူတော်တဲ့မှာ12ပြည်တွားရောက်ပြီးတော့ဒီလူတို့ကိုစားတော့ဖြစ်စေခြင်းနဲ့ဥပဒေပုံစံမျိုးဖြစ်အောင်ကျွန်တော်တို့အိုက်တွန်းလို့ဆိုနိုင်ခဲ့တယ်ဆိုတော့ NLD အစိုးရရဲ့အစိုးရလက်ထက်မှာ channel တင်ဆက်မှုလုပ်တဲ့အခါမှာအဲကျွန်တော်တို့ဘက်ကတိုက်တွန်းချက်တွေကိုလည်းဖြည့်ဖြည့်စားတာမျိုးဖြစ်ဒါတွေတွေ့ရပါတယ်အဲအထက်မှာဆိုရင်ကြောင်းလဲချက်လို့ပြောမယ်ဆိုရင်နံပါတ်1ကပါလဲဆိုတော့ရွေးကောက်ပွဲပုံစံပေါ့နော်ဒီတော့ဆိုရင်ကျွန်တော်ဒီအင်အားစုကိုယ်စားလှယ်တွေကနေစိန်မှုရွေးစိန်မှုအမှတ်စိန်မှုတွေကပဲတိုက်ရိုက်သူတို့အုပ်စုမှုရွေးပေးသွားတယ်ဒါပေမဲ့ဥပဒေအစ်စ်မှာတော့ဒီဒီလိုရဲ့ပူပေါင်းပါဝင်မှုအစ်စ်တိုင်းမှာထက်သွင်းစဉ်းစားထားတာတွေ့ရပါတယ်ဒါကအားသာချက်လည်းရှိရဲအားနည်းချက်လည်းရှိပါတယ်နောက်တစ်ခုကတော့ဒီခရိုင်အုပ်ချုပ်မှုတွေရဲ့လုပ်ငန်းခွင့်တွေကို short ချထားတယ်အခြားသောမလိုလားအဲ့တဲ့ဒီပြောရမယ်ဆိုအရင်ကတော့ဒီစာချမ်းခဲ့တဲ့ဥပဒေဟာဆိုရင်ကျွန်တော်တို့ဝေခံရမယ်ဆိုရင်တော့ဒါလုံးလုံးကြီးအမြင်နဲ့ဒီလူတို့ကိုထိန်းချုပ်ဖို့လက်တံတစ်ခုအနေနဲ့ရန်ရရတစ်ခုအနေနဲ့ကြာခံခဲ့တဲ့ဥပဒေလိုပဲသုံးသပ်လို့ရတယ်ပေါ့နော
်။ဒါပေမဲ
့ဒီအစိုးရတက်လက်ထက်မှာတော့ဒီပေါ်မှာပို့ပြီးတော့ပြည်ပေါ်ကောင်းမွန်တဲ့ဟာမျိုးအဖြစ်သေးပေမဲ့တိုးတက်မှုကြီးရှိပါရဲ့ရှင
့်။ဟုတ်ကဲ့ခုနကမတ်တင်စာပြောသွားတဲ့အချိန်မှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲအခုလာမယ့်လုပ်မဲ့အချိန်မှာအားသာချက်တွေရှိတယ်အားနည်းချက်တွေရှိတယ်ပြောပါတယ်ကျွန်တော်သိရတော့အခုဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲမှာရက်ကြီးအုပ်ချုပ်မှုတွေကိုလူထုကအရင်လုံးမဟုတ်ဘဲနဲ့တိုက်ရိုက်ရွေးချယ်လာနိုင်မဲ့ဤသားမျိုးပေါ့နော်ဒါပြောမယ်ဆိုအားသာချက်လို့ပြောလို့ရပါအားနည်းချက်ကခုနဘာတွေများရှိလို့လဲ
အဓိကတော့ပြည်သူလူထုကတိုင်းရဲ့ရေကောက်ခံဝင်ရှိရဆိုတော့ကျမတို့အမလို့အမရဖြစ်တာတော့ကျမတို့တိုက်တွန်းခဲ့တဲ့ဒီအသက်18နှစ်ပြည်ပြီးသူတိုင်းဒီအထွေထွေရေကောက်ပွဲမှာလို့တိုင်းရဲ့ရေကောက်ခွင့်မရတာပေါ့နော်ဆိုအထွေထွေရေကောက်ပွဲမှာဆိုရင်ကျမတို့ကိုယ်ပိုင်ဒီကိုယ်စားလှယ်တွေတော်ကိုယ်စားလှယ်တွေတိုင်းရဲ့ရေကောက်ခွင့်ရှိရဒါပေမဲ့ဟုတ်ချင်းအတော့ဖိုးရဲ့ရင်းရွာပေါ့ရင်းရွာတွင်းပြီးရွာတွင်းမှာရှိနေတဲ့အုတ်ချုံလေးမျိုးကိုရီယိုနေ့စဉ်နေ့စဉ်ကြီးကအုတ်ချုံနေနဲ့ပုံကိုကြတော့ကျွန်တော်တိုင်းရဲ့ရွေးကောက်ခွင့်မရှိဘူးဆိုတော့အခုဥပဒေအစ်စ်မှာဆိုရင်လည်းဒါဒီအင်အားဦးကြီးတို့မဟုတ်အသက်18နှစ်ပြည်ပြီးသူအင်အားစုကိုယ်စားလှယ်တဦးကဒါလည်းသွားရောက်ပြီးတော့ဒီအင်အားတစ်ခုမှာသက်သက်ရှိနေပြီတို့ရောက်၅ရောက်၆ရောက်ရှိရဲဆိုရင်တော့မှတယောက်ပဲ၆ရောက်ပြီးတော့ဆန္ဒမဲပြေးပန်းခြင်းရှိရဲပေါ့နော်ဆိုအဲ့လိုအခန်းဆန္ဒတွေကဆိုကျွန်တော်တို့ကအားရစစ်ပြေမှုမရှိဘူးနောက်တစ်ခုကတော့ကျွန်တော်ဥပဒေချင်းစီတိုက်တွန်းလို့ဆိုတဲ့အခါမှာဒီပေါ်ကိုပိုပြီးပြေဆောင်ကောင်းမအောင်ဒီမိုကရေစီမျိုးချအောင်တိုက်တွန်းပြီးတော့ပြင်ဆင်လို့ရလူတွေလည်းရှိတယ်တစ်ချိန်ထဲမှာလည်းဒီဥပဒေကိုဒီထိန်းထုတ်ဖို့အတွက်လုံခြုံရေးအမြင်တွေနဲ့ဒီဥပဒေကိုကောင်းမွန်တဲ့တိုးတက်မှုအဆင့်ပေါ့နော်ပြန်လဲနောက်ပြန်ဆွဲတဲ့အမြင်တွေရှိရလူတွေလည်းများများစွာရှိနေတာကိုကျွန်တော်မြင်တွေ့ခဲ့ရတယ်ဆိုတော့ဒီဥပဒေထဲမှာဆိုရင်မှအဲစင်းကိစ္စကိုကျွန်တော်ပယ်ထည့်လိုက်တာဆိုရင်ဒါတိကိုကောင်းမွန်တဲ့တိုးတက်မှုတစ်ခုပေါ့ဒါပေမဲ့အဲစင်းကိုပဲတလားအကြာနေထိုင်နေလို့ဆိုပြီးပြန်လဲဖြစ်ဆက်ထားတယ်ဆိုတော့ဒီလိုလူတို့အနေနဲ့တလားအကြာနေထိုင်ပြီးဆိုရင်တော့တို့ကအဲ့ဒီကျင်းမှာသွားရောက်ပြီးတော့သူတို့တရင်ဆက်လက်ပြီးပြေးရမယ်ပေါ့နော်ဆိုတော့သူတို့မိကုန်းထွားမှာတော့ဒီဥပဒေအတုံးပြုပုံနော်ဥပဒေဘာသာပြန်ပုံဥပဒေကိုရေးသားတဲ့ကြီးရဲ့ချက်တွေကတော့ပြောရမယ်ဆိုရင်နည်းနည်းဝေဝါးနေတယ်ပေါ့နော်
ဟုတ်ကဲ့
ဥတီမီဆိုပေမဲ့အာချိန်ထဲမှာလဲနောက်ပြန်ဆွဲပြီးတော့ထိန်းချုပ်ဖို့အတွက်အသုံးပြုစင်တဲ့လူတွေလည်းရှိနေတာကိုကျွန်တော်မြင်ရပါတ
ယ်။ဟုတ်ကဲ့အခုဒီတိုင်းဆိုတော့ရက်ချေးအုပ်ချုပ်ရေးမှုတွေကိုတိန်တောင်စုတစ်ခုကိုတယောက်ကတမဲပဲသွားမဲ့သဘောပေါ့နော်။ကျွန်တော်နောက်တစ်ခုထပ်မေးချင်တာမတင်စာပြောသွားတဲ့အထက်မှာခရံအုပ်ချုပ်ရေးမှုတွေရဲ့လုပ်ပိုင်ခွင့်တွေကိုရှော့ချလိုက်တယ်ဆိုတာဒီဥပဒေသက်ပါဘယ်လိုအချက်မျိုးလဲခင်ဗျာ။
ဒီတော့ဆိုရင်ကျမတို့ဒီဥပဒေအရပြောရမယ်ဆိုကိုစားပြုဒီမိုကရေစီစနစ်အခုချိန်ထိကိုဖြစ်နေသေးတာပဲဒီရွေးကောက်ပွဲတလောက်ပဲလုံးလုံးကျမတို့ဒီရွေးကောက်ပွဲရဲ့ရွေးကောက်ပွဲကိုအကြီးကဦးဆောင်ဆင်းသပေးတဲ့ဝန်ကြီးဌာနတွေဒီတိုင်းဝန်ကြီးဌာနအလုံးကြီးကြပါတယ်ဒီတိုင်းဝန်ကြီးဌာနဆိုရင်ဒါကားချုပ်ပေါ့နော်ဒီစစ်တပ်ကနေပြီးတော့ထိန်းချုပ်ထားတဲ့ဝန်ကြီးဌာနကဦးဆောင်ဆင်းသတာဖြစ်နေတယ်ဆိုတော့ဒီကျမတို့အခြေခံစက်တာပြန်စဉ်းစားမယ်ဆိုရင်ဘလောက်ပဲရဲ့ရွာအစ်မရွေးကောက်ပွဲလုပ်နေမယ်ဒီဒီပေါ့ပေါ်ဒီကိုစီမံနေတဲ့လူတွေကမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဖြစ်နေတာပါအခုချိန်ဆိုလဲဒါအညာထက်ဒီနေ့အောက်မွန်လာဆက်ကတော့ကားလဲဆိုတော့ပြည်သူလူထုကရေးကောက်လိုက်တဲ့ကိုယ်စားလှယ်ကိုအမီအင်းကြီးကိုအရှင်ရဆိုရင်တော့ခရိုင်အုပ်ချုပ်ရေးမှုကအတူတူခန့်အပ်တာပေါ့နော်ခရိုင်ကမကြိုက်ဘူးဆိုရင်သူ့မှာခရိုင်မျိုးကထုတ်ပိုင်ခွင့်ထုတ်ချပိုင်ခွင့်ရှိနေတဲ့တရားဖြစ်နေတာမျိုးတွေဥပဒေကိုအလွဲသုံးစားပြုတာမျိုးတွေလည်းရှိခဲ့ပါတယ်ဆိုတော့အခုဆိုရင်တော့ဥပဒေအစ်စ်မှာဆိုရင်တော့ခရိုင်ရဲ့အခန်းကဏ္ဍကိုဖယ်ချက်ပြီးတော့မြို့နယ်အဆင့်ကိုထည့်ထားရပေါ့နော
်မြို့
နယ်ကပဲမြို့နယ်ကတာဝန်ဒိတ်ခန့်အပ်မယ်ဆိုတာမျိုးပါဆိုတော့ဥပဒေထဲမှာဆိုရင်အတုံးလုံးတွေကဘယ်တော့ပဲပြည်သူတွေကရွေးချယ်ပါရွေးကောက်ပါဆိုတာမျိုးရေးသားထားပြီးမြဲတကယ်တကယ်သူ့ရဲ့ရင်းမြစ်ကိုဆင်မယ်ဆိုရင်တော့မြို့နယ်ကိုပဲသွားပြီးဥတည်နေရတာပေါ့နော်အရင်ဆုံးစီးချက်လေးမှုခဲ့မယ်ဆိုလဲမြို့နယ်ကလာရောက်ပြီးတာဝန်ပေးပြီးတော့ဆွဲစည်းမှတရားဝင်ဖြစ်မယ်နောက်လူလူကဘယ်တော့ပဲရွေးကောက်အဲမြို့နယ်ကိုတင်ပြရတယ်မြို့နယ်ကတရားဝင်တာဝန်ပေးအပ်မှလာလေအဖြစ်မယ်တော့အုပ်ချုပ်ရေးမှုတွေကလူလူကရွေးချယ်လိုက်တဲ့ဆိုတော့တကယ်သူ့ရဲ့ရင်းနဲ့ချက်ချင်းပါပါခက်အပ်ထားတဲ့ဝန်ထမ်းတွေပေါ့နော်ခက်အပ်ထားတဲ့ဝန်ထမ်းတွေဖြစ်တဲ့မြို့နယ်ခရိုင်နောက်တိုင်းဒေသကြီးအုပ်ချုပ်ရေးဌာနကဝန်ထမ်းတွေရဲ့ဆန္ဒချက်တွေကိုလိုက်နာနေရတဲ့အုပ်ချုပ်ရေးမှုတွေအဖြစ်ပဲဖြစ်နေတော့ပေါ့တချိန်တည်းမှာလည်းရွေးကောက်ပွဲဖြစ်တဲ့ကြက်ကောင်မလို့ပြည်သူလူထုကသူတို့ကလူချင်းနဲ့လူလားချက်တွေကိုလည်းဒီအုပ်ချုပ်ရေးမှုတွေကတကယ်တင်ပြရတယ်ဒီအခါမှာသူတို့ရဲ့ချင်းနဲ့ချက်တွေမှာအကြောက်ဆုံးလက်ရှိအခြေအနေများဆိုတော့အဲ့လိုအခြေအနေဖြစ်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်သရော့ရှင်နေပို့ပြီးတော့နားလည်အောင်ဆိုလို့ရှိရင်ရက်ကျေးအုပ်ချုပ်ရေးမှုတွေကတော့ဒီလူတို့ကနေရွေးချယ်နိုင်ပေမဲ့တစ်ဖက်မှာညနေအုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဒါတွေကခန့်ထားတဲ့စနစ်ကအခုလည်းရှိနေတော့မှာပဲအဲ့တော့မတင်စာကြီးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမဲ့သူတူကိုဖိတ်ခေါ်ချင်ပါတယ်ဥယျာအောင်ပါဥယျာအောင်ကတော့ရောင်တိုင်းလွတ်တော်ကုစလေဖြစ်ပါတယ်ဥယျာအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဥယျာအောင်ခုနကတော့မတင်စာရှင်လဲကတော့ဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့နော်အခုဥယျာအောင်တို့ကလည်းလွှတ်တော်မတ်တွေကလည်းဒီအောက်ခြေရက်ချေးအုပ်ချုပ်မှုများရွေးကောက်ပွဲတွေလောက်တာနဲ့ပတ်သက်လို့ပြင်ဆင်မှုတွေစနေပြီးတော့စောမှုတွေလုပ်နေပြီးလို့သိရပါတယ်ခင်ဗျာအဲ့တော့အခုလုံးမဲ့ရွေးကောက်ပွဲမှာအခက်အခဲတွေရှိမယ်ဆိုရင်ဘယ်လိုဟာမျိုးတွေသတိထားမိလဲခင်ဗျာ
ဟုတ်ပါကျွန်တော်နည်းနည်းတော့ပြောမှာနော်
ခုနကအရင်
တော့ဆိုလို့ရှိရင်ဒီလိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေအခမ်းအနားကတရားဝင်မပါရှိခဲ့ဘူးပေါ့အခုကျတော့ဒီရက်ွက်ကြီးရာအုပ်ချုပ်ရေးမှုနဲ့ပတ်သက်တဲ့ဥပဒေပုံမှန်ကိုအပိုင်ခွဲစလိမ့်မှာဘယ်လိုဆိုရလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်များကဒီတက်ဆိုင်ရာဌာနအသင်းဖွဲ့များနဲ့အင်းဖွဲ့များနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခြင်းအကြံဉာဏ်ပေးခြင်းများအပြည့်လို့ရမယ်လို့ဆိုထားပါတယ်ဒီလား
ဟုတ်ကဲ့
တော့ကျွန်တော်တို့တွေကအရင်သက်ဆိုင်တော့ထဲထဲဝင်ဝင်ပါဝင်လုပ်ရှားခွင့်ရလာပြီပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့
တစ်ချက်ကအခုကျွန်တော်တို့အခြေခံကြာဆုံးဒီအုပ်ချုပ်ရေးမှုရွေးချယ်ဖို့အတွက်ကြီးကြပ်တဲ့ကြီးကြပ်ရေးဖွဲ့တွေကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ဖွဲ့ပေးနေတဲ့ကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနဲ့နှစ်ခုချီရတဲ့ကြောင့်မလို့ကျွန်တော်ကိုယ်တက်ဆိုင်ရမဲဆန္ဒနေမှာဝင်ရောက်ပြီးတော့ကျွန်တော်ရွေးချယ်ဖွဲ့တွေလုပ်ပေးနေပါတယ်အခုတတိကတော့အဲ့ကဲအကြီးမမမချိသေးပါဘူးနောက်တစ်ချက်ကခုနကဟိုကျွန်တော်ဒီအချိန်ကနေပြီးတော့စတင်ရွေးချယ်ခွင့်ယူလိုက်တယ်ပေါ့နော်ဒါကလူတို့ရဲ့အာဏာပိုင်ဆိုးမှုကိုတပတ်တလန်ကမိမုံထိုးပြလိုက်တယ်လို့ကျွန်တော်ယူဆပါတယ်ဒီတော့လူတို့အမဲသုံးညီပေးရပါလိမ့်မယ်မဲသုံးညီပေးရပါလိမ့်မယ်အဲ့တော့တကူကလောလောဆယ်အနေထားရကျွန်တော်အဆင့်တစ်ဆင့်ကိုကျွန်တော်ရရှိလာပြီပေါ့နော်ရရှိလာပြီအဲ့တော့အောက်ကြီးအဆင့်ဆင့်ကရွေးချယ်လိုက်တဲ့အဲဒီယာယီမှုစေမှုတွေယာယီမှုတွေအုပ်ချုပ်ရေးမှုတွေကိုတော့ဟိုကျွန်တော်ဒီလိုကြီးကြရေးချယ်မယ်ဒီရလတ်တွေကိုတော့ကျွန်တော်တက်ဆိုင်ရာကပြည်ပြင်ပြောင်းလဲခွင့်မရှိဘူးဗျဘာကြောင့်လဲကြောဟိုဒါကဒီလိုပြည်ပြင်ပြောင်းလဲနိုင်မယ်လို့လည်းကျွန်တော်မယုံကြည်ပါဘူးဘာကြောင့်ကျွန်တော်ကိုယ်တိုင်နီးနီးကပ်ကပ်နဲ့ဒီလိုနီးကပ်ကပ်ရေးချယ်တဲ့နောက်ပွဲတွေကိုစနစ်တကျစောင်းမှာဖြစ်ပါတယ်အဲခုနကပြောသလိုမျိုးပေါ့ဟိုထိုင်လောက်တော့ ကျွန်တော်တို့စိတ်ကြည်နံမှုရရှိပါတယ်။ဒါတော့တော်တော်ချီးရပါတယ
်။ဟုတ်ကဲ့
အခုလောလောဆယ်ကြည့်ပေါ့အခက်ခဲတော့မကြည့်သေးပါဘူး။တကူကတော့ကျွန်တော်တို့မှာအခုအာတုံကုန်ဆိုင်ပြောနေတာကအရေးချေးစနစ်ပေါ့နော်။အရင်တော့ဆိုလို့ရှိရင်ဒီစိန်စုကနေပြီးတော့စိန်စုမှုကိုယူလိုက်တယ်ရေးပြီးဆိုပြည်သူလူထုရဲ့ပေါင်းမှုကပြီးသွားပြီ။သူတို့ရေးချက်လိုက်တဲ့စိန်မှုတွေကနေအချင်းချင်းစုပေါင်းပြီးတော့ယာယီမှုယူတယ်ယာယီမှုကနေတင်အုပ်ချုပ်မှုယူတယ်။ဒါအရင်ပုံစံအခုကျတော့လူထုရဲ့ပေါင်းရေးချယ်မှုကနောက်ဆုံးအဆင့်ထိပါသုံးအဆင့်ထိသူတို့ပေါင်းရေးချယ်မှာဖြစ်ပါတယ်။ဒါတို့လည်းကျွန်တော်တို့ဒါကြီးမားတဲ့ရလဒ်တစ်ခုဖြစ်သဘောထားပြီးတော့ကိုရဲ့အနာဂတ်ကိုပုံပေါ်မဲ့ဒီရေးချယ်ပွဲတွေကိုအားလုံးပူးပေါင်းပေါင်းပေးဖို့နောက်ကိုရဲ့အကျိုးစီးပွားကိုရက်ကွက်ရဲ့အကျိုးစီးပွားကိုဒေတာရဲ့အကျိုးစီးပွားအမှန်တကယ်ပေါ်ဆောင်မဲ့လူတွေကိုဒီကျန်ရည်ရွေးချယ်ပြီးတော့ကျွန်တော်လိုက်ပြီးအခုစောပဲစီးရုံနဲ့ဒီလိုလုပ်ငန်းတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့လူတို့ကြားထဲမှာကောဒီရက်ကြီးအုတ်ချွေမှုများယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့အရင်တော့ကတော့ဒီတကယ် general အထွေထွေယူကောက်ပွဲကတော့လူတွေအားလုံးတဲကြောင်းနဲ့ပြင်ကြဆင်ကြပါဝင်ကြတာတွေ့ခဲ့ရပါတယ်ကျွန်တော် energy နိုင်ရခဲ့တဲ့ယူကောက်ပွဲမှာဒီရက်ကြီးအုတ်ချွေမှုများယူကောက်ပွဲနဲ့ပတ်သက်လို့လူကြားထဲမှာ awareness ပေါ့သူတို့စိတ်ပါဝင်စားမှုဘယ်လောက်များသတိထားမိလဲ
စိတ်ဝင်စားမှုရှိပါတော်တော်အထွေထွေယူကောက်ပွဲအနေထားတော့မဟုတ်ပေါ့နော်သူကအခုကျွန်တော်တို့မိချေတဲ့ကောင်မရက်ကွက်ကကျွန်တော်လုတ်တဲ့အချိန်ပေါ့နော်လုတ်တဲ့အချိန်ကဒီတလအချိန်ရပါလေကြာနော်မာလာတရနေ့က၁၀ရက်နေ့နေစပြီးတော့ဒီစင်မှာ၁၀ရက်နေ့အတွင်းအပီးလုတ်ပေးရမှာပေါ့နော်အခုဆိုလို့ရှိရင်ဒီရေကဘောနဲ့ပတ်သက်ပြီးတော့ဒီရေကဘောရဲ့တန်ဖိုးပေါ့တမိုင်းတန်ဖိုးပေါ့ပွင့်လင်းပြီးတော့ဒီလိုအနေထားမျိုးကိုအလွယ်တကူရခဲ့တာမဟုတ်ပါဘူးဆိုတော့ကျွန်တော်ပြောပြရတယ်သူတို့ကျွန်တော်အများကြီးပေးဆက်သတိလာခဲ့ရတယ်ဒီအားကြီးရဲ့အကျိုးဆက်အနေနဲ့အခုလိုမျိုးအနေထားကိုရောက်ရှိတာလေပြီးတော့ဒါဟိုအဒီရဲဘော်တွေနောင်တော်တွေညီတော်တွေကိုတံမိုးထားလေးစားတော့အဖြစ်တတိချာချာပါဝင်ပြီးတော့လုပ်ကန်ဆောင်ရပေးဖို့ကျွန်တော်တို့အခုရွေးချယ်လိုက်တဲ့ဒီတဲ့ရေးဖွဲ့ကြီးကရက်ွက်ကိုအပိုင်းနဲ့အပိုင်းလိုက်သူတို့တွားရောက်ပြီးတော့ပညာရေးဟောပြောမှုတွေစတင်ပြုလုပ်နေပါလေခင်ဗျအဲ့ဒီမှာတော့စိတ်ဝင်စားမှုကတောင်းပါလေတောင်းပါလေ
ဟုတ်ကဲ့
ဒီရေကောက်ပွဲလို့ရောဝန်နေဝန်နေနဲ့တော့အဲ့အဲ့လိုအခြေအနေတော့မရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကိုရောင်မတ်တစာဒီလိုက်မှာခဏနေပြောအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါလေအရင်ဆုံးကုဇော်ရန်ရန်ကုန်မြို့ပါကုဇော်ရန်ဆွနစ်လို့ရပါလေခင်ဗျာမင်းများလို့ရပါလေကိုရောင်ရှိပါလေမတ်တစာရှိပါလေ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့ရကြီးဟုတ်ချုံမှုရေးချယ်ပွဲအမတန်ရေးကြီးပါလေနိုင်ငံတော်အစိုးရအနေခိုင်းလိုက်တဲ့ကောင်မှာပြည်သူနဲ့တိုက်ရိုက်ကြည့်တွေ့တဲ့ဒါကျွန်တော်တို့အစိုးရတည်တည်တစ်ခုပါလေအဲ့တူရဲ့တာဝန်တွေကလည်းများတယ်ကြအခန်းခုံမှာကာကြီးကနေပြီးတော့လာကြီးတီ32ချက်ရှိတယ်လူလူရဲ့ဘဝအခြေအနေအားလုံးကိုသူကအောက်ခြေဆောင်ရက်တာပဲအဲ့တော့ဒီမှာကျွန်တော်ကပြောချင်တာလူလူရဲ့ရွေးချယ်တင်မြှောက်မှုအပိုင်းရောလူလူရဲ့အခွင့်အရေးတွေရောတော်တော်လေးဆုံးရှုံးတာတွေ့ရတယ်ဥပမာကကျွန်တော်တို့ရက်ွက်တင်မှာဆို60ကျောင်းမြင်းအောင်6တကောင်စင်းရဲနဲ့မဲပေးခွင့်ရှိတယ်တရင်တယောက်ပဲအဲ့တော့ဆိုလိုတာက60ကျောင်းမြင်းအောင်6တကောင်စင်းကြီးအဲ့ကျွန်တော်ရက်ွက်မှာအိမ်ငားနေတဲ့လူတွေကအဲ့ဒါလောက်မှမကတာအဲ့တော့အဲ့လူတွေရဲ့အခွင့်အရေးဒီလူတွေရဲ့ခွင့်ဆောင်တာပဲဒီလူတွေနိုင်ငံသားပဲအဲ့လိုပဲအိမ်တိုင်းမှာအိမ်အောင်ဦးစီးတယောက်ကသာလျင်မဲပေးမယ်ဆိုရင်ကျန်တဲ့6ယောက်ကမပေးရတော့ဘူး။သူ့နဲ့သဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာပေါ့နော်။အတိတရားတူခြင်းမှာတူမှာပေါ့။ဒါတွေဟာကျွန်တော်တို့ဒါဒီမိုကရေစီအခွင့်အရေးတွေအခန်း၈မှာပါတဲ့နိုင်ငံသားအခွင့်အရေးတွေတပြုံချေခံဥပဒေမှာပါတဲ့နိုင်ငံသားအခွင့်အရေး46ချက်တည်းအချက်တွေကိုလုံးဝကိုကျွန်တော်တို့ကလိုအပ်ချက်ရှိတယ်ပေါ့နော်။နောက်တစ်ခုကဒီရကြီးအုပ်ချုပ်ရေးမှုကဆိုလို့ရှိရင်ကျွန်တော်တို့တော့တိုင်းမှာဆိုရင်အာဏာ၅ပြတ်ရတယ်။ဟုတ်လား။ရကြီးအုပ်ချုပ်မှုအာဏာလည်းရတယ်အနောက်ကလေစီဥက္ကဋ္ဌတောင်းလဲရတယ်နောက်ကမြေစီဥက္ကဋ္ဌတောင်းလဲရတယ်အခြားတောင်းတွေလည်းခါးလို့ဆိုတာရတယ်အဲ့တော့အဲ့လိုရတဲ့အခါကျတော့အရန်အရေးကြီးတဲ့အခါကျတော့တောနယ်ဒီမှာဟောဒီစိတ်ဆဟာဘလောက်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ဘလောက်အရေကိုကိလုံနိုင်လဲဘလူရီယာဆင်းလို့တလေဟာအဲ့လိုရတဲ့အုပ်ချုပ်မှုကောင်းမှာအစိုးရကောင်းမယ်အစိုးရကောင်းမှာတိုင်းပြည်ကောင်းမယ်အဲ့တော့အဲ့ဒါကြီးကိုကျွန်တော်တို့ကဟာဘလောက်တလောက်နဲ့တော့ကျွန်တော်တို့ကတော့မကျေနပ်နိုင်ဘူးအမြဲတမ်းနဲ့ဥစားမဖြစ်သင့်ဘူးဒီရပုံပြီးပြင်ရမယ်ဒီရပုံပုံတော့ပြည်သူတွေပါဝင်ရမယ်ပေါ့နော်အဲ့လိုရှိရမယ်နောက်ရကြည်အုပ်ချုပ်မှုတယောက်ကလာတာကလည်းဒီဆက်မှာပြထမ်းထားတာပေါ့စိတ်ပြီးတော့မပြည်ရင်ဟုတ်ဗျဟိုပတ်နံ9000လောက်နဲ့ကျွန်တော်တွေ့ဦးတဲ့ရကြည်အုပ်ချုပ်မှုတွေကအိမ်လုံးလည်းလုံးတွေအကုန်လုံးဆွန့်ပြီးတော့လုံနေရတာအဲ့တော့သူတို့မှလာချဆာချမှုတွေကအမြဲတမ်းကြီးမားနေတာကိုတွေ့ရတယ်အဲ့တော့အဲ့ကြီးမားနေတာကနေပြီးတော့နောက်ဆုံးမတော်တရားတွေဖြစ်လာတာပဲပေါ့နော
်အ
ဲ့တော့ပြည်သူလူထုမှာအများကြီးအများကြီးကျွန်တော်တို့အခွင့်အရေးတွေရောဒီရပုံပြီးတော့အာဒီရကြေးအုပ်ချုပ်မှုနဲ့ပတ်သက်တဲ့ဥပဒေတွေရောအခြေခံအချက်လက်တွေရောပြည်ပင်ဖို့လိုသေးတယ်ဒီတိုင်းကတော့လိုသေးတယ်လို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ကိုစိုးရန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ကိုမြစ်ထီနမောင်းမြို့ပါကိုမြစ်ထီတူတူဆွေးနွေးမိများလို့ရပါတယ်
အဲဟုတ်ကဲ့ကျွန်တော်ရာဇီဥချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုတလောကကိုပဲကျွန်တော်ရာဇီဟိုပါပေါ့နော်ကျွန်တော်တို့ရာဇီဥချုပ်မှုဥက္ကဋ္ဌရွေးချယ်ပဲလောက်ကြတယ်လောက်ကြတဲ့အခါကျတော့ကျွန်တော်တို့ဒီကျွန်းနယ်မှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူကနေပြီးတော့ဟိုသဘောကျတဲ့ဥက္ကဋ္ဌမဖြစ်သေးနဲ့ပေါ့နော်ဟိုမဲတွေကိုသူတို့ကနေပြီးတော့တစ်ဖက်ကပေါ့နော်တစ်ဖက်အဖွဲ့အစည်းကနေပြီးတော့မဲတွေကိုကြိုတင်မဲတွေယူပြီးတော့အနိုင်ရသွားတာမျိုးတွေရှိရဗျနောက်တစ်ခုကသောသောကောင်မလေးတယောက်ပြောသွားတဲ့အထက်ပိုင်းကျွန်တော်တို့ဒီဟာပေါ့ဒီအိမ်တော်စုစင်းဟိုအဲ့ဒီနဲ့ပတ်သက်ဆိုတလားဆိုင်နေဆိုတာဒါကြီးကလည်းပြည့်ပြည့်နေတယ်ဗျာဘာလို့ဆိုတော့ကျွန်တော်နောက်မောက်မြို့မှာမြို့နယ်မှာတူကြီးရင်ကျွန်တော်တို့ဒီရန်ကုန်မှာသွားလှုပ်လှုပ်ရှားရှိရဲရှားပြုံးနေပါသွားလှုပ်လှုပ်နေတဲ့ကလေးတွေမှာမှတ်ဖို့နေမရှိတဲ့အခါကျကျွန်တော်ကိုယ်တိုင်ပဲမှတ်ဖို့နေလိုက်လို့ပြရတယ်နောက်တစ်ခုကစောစောကပုံကိုတူပြောသွားတယ်လို့ပဲဗျာကျွန်တော်တို့66မြန်တော့66ဆိုတဲ့အတိုင်းဒါတစ်ခုနေနဲ့ကျွန်တော်တို့တခြားမျိုးတွေပါအိမ်ငါးနေနေရတဲ့လူတွေရှိတယ်ဗျာအခက်အခဲရှိတယ်ဗျာအဲ့ကလူတွေလဲပေးပိုင်မှုမရှိဘူးဗျာအဓိကကတော့ဥထုရေးမှုကြောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေရီမှာအလုပ်လုပ်နေတဲ့လူတွေမဲပေးပိုင်ခွင့်ရဖို့တော့ကလည်းအရေးကြီးတယ်ဗျာအဲ့ဒါကိုကျွန်တော်အဓိကထားပြီးတော့ဇောင်းပေးပြောချင်တာအရင်ဆုံးကတော့ကျွန်တော်တို့ကိုကျိုးကြီးအောင်ဦးခင်ညွန့်လက်ထက်တူတော့ကိုကျိုးစစ်စင်ရေးဆိုပြီးတော့လုပ်တယ်ဗျာကျွန်တော်တို့ဟလာအဲ့ဒါကတော့ကျွန်တော်တို့အဲ့ဥထုရေးမှုမျိုးတွေကတော့ကျွန်တော်တို့ကမကြိုက်ဘူးပေါ့အခုလက်ရှိဥထုရေးမှုဒီကျေပဲမှာလေကျွန်တော်တန့်အရှင်လေးတော့ဖြစ်ဖို့အရေးကြီးတယ်ဗျ။အင်အားကြီးတဲ့အဖွဲ့အစည်းတစ်ခုကနေပြီးတော့မဲလေဖဲခိုးတွေထုတ်ပြီးတော့သူတို့လိုချင်တဲ့ဥက္ကဋ္ဌမျိုးရွေးချယ်တာမျိုးတော့ကျွန်တော်တို့မဖြစ်စေချင်ဘူး။နောက်တစ်ခုကကျွန်တော်တို့အဲအစဉ်တစ်လတန်းရမယ်ဆိုတဲ့ကိစ္စနေမှာတန်းရတယ်ဆိုတဲ့ကိစ္စတွေဒါကြီးလည်းမဖြစ်စေချင်ဘူးဗျ
။ဟုတ်ကဲ့ကော်မတီကျေးဇူးပါ။ဒီ
ဘက်ကဒီမှာဟုတ်ကဲ့
ချုပ်ချုပ်ပြောလာဟုတ်ကဲ့ကော်မတီပြောတော့သဘောပေါက်ပါပြီ။ကျွန်တော်တို့နောက်တူသရရှိသူဖိတ်ခေါ်ချင်ပါတယ်။ကုဇင်မင်းအောင်ကြောက်ကရွာပါတယ်။တူတူတူလေးဆွေးနွေးမြေမြန်လို့ရပါတယ်။ကိုဇမီအောင်ကြာပါလားကိုဇမီအောင်အမရလို့ရှင်ကိုတင်ထင်းမောင်ကိုတင်ထင်းဝင်းပြီမြို့ပါကိုတင်ထင်းဝင်းကြာပါလားခင်ဗျဟုတ်က
ဲ့ကြာပါလား
ဟုတ်ကဲ့ကိုတင်ထင်းဝင်းတူတူတို့ဆွေးနွေးမြေမြောင်လို့ရပါတယ
်ဟုတ်ကဲ့အရေးကြီးတာကတော့ကျွန်တော်တို့အလေးကြီးတာပြည်ပြုံမှုမရှိတော့ညာလည်းလက်ရှိအခြေအနေချင်းကျေနပ်ဥပဒေရှင်ကျွန်တော်တို့ကကြိုးစားပါတယ်ဒါပေမဲ့ကြီးချဲ့ရေးဖို့ဟာအရေးကြီးတယ်ဗျကြီးချဲ့ရေးဖို့ဟာတမန်တမန်ကြောက်ဖို့လိုတယ်မှန်မှန်ကန်ကန်ဒီကျွန်တော်တို့ခုထုတ်ပြန်ရတဲ့ကလေးကြီးဒီနေ့ဥပဒေနဲ့အညီတိကျကျနိုင်ငံဆိုင်ရမယ်ဆိုရင်တော့အကောင်းဆုံးကြည့်လိုက်မယ်ဒါပေမဲ့ကြီးကြပ်ရေးဖွဲ့တွေကအဲ့လိုမဟုတ်ဘဲနဲ့ကအဲစေရေးစုမှမဲမပြေတဲ့နဲ့တယောက်ကထောက်ခံစေရေးမှနှစ်ယောက်ကနေပြီးတော့တစ်ယောက်ကအဆိုတင်သွင်းနှစ်ယောက်ကထောက်ခံအဲကျန်တဲ့ခုနှစ်ယောက်ကငုတ်တုံမိနေတယ်အာဏာမှုချောင်းယုံမှုတွေနဲ့ပဲကျွန်တော်တို့လက်ခံနိုင်ရတာဒီအများကြီးပဲအဲ့လိုမဖြစ်အောင်စောင့်ကြည့်တဲ့အဖွဲ့တွေလိုတယ်လို့ကျွန်တော်တို့မြင်တယ်လေအဲ့ဒါကြီးကြပ်ရေးဖွဲ့ကနေလောက်မှာ
ဟုတ်ကဲ့ဟုတ်ကဲ့ခု
တော့ပုံချေမှုတွေအချင်းဒါလေးကြပြည့်ရင်းလာတွေကိုအရင်ရင်တော့လေကျွန်တော်သက်ဆိုင်ရာညနေအုပ်ချုပ်မှုညနေမှာတွားရောက်ပြီးတိုင်ကြတော့လည်းပဲအဲ့ဒီအချင်းစာလေးကပြည့်ရင်းနဲ့အုပ်ချုပ်မှုတွေကိုပုံမှန်စက်ပြည့်သူတို့အုပ်ချုပ်ရေးပုံမှန်စက်ပြည့်အရာအရေးယူခြင်းမရှိဘဲနဲ့ကာကွယ်ရဲဗျာအဲ့ဒါတွေလည်းညနေအုပ်ချုပ်ရေးကမပြည့်စုံဘူးပေါ့
ဟုတ်ကဲ့ကိုတင်ထင်းဝင်ကျေးဇူးပါကျွန်တော်ချိန်လေးနည်းနည်းလေးကတ်နေလို့ကျွန်တော်အရင်ဆုံးကိုရန်အောင်ကိုမေးချင်ပါတယ်ခင်ဗျာခုနကဆွေးနွေးသွားကြတဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ရှီရောက်လာတဲ့စာရီလည်းမှာလည်းပါပါတယ်ဒီကြေရက်ကြေးအုပ်ချုပ်ရေးဖူးများရွေးကောက်ပွဲကိုချို့ကတော်လေးမျှော်လင့်ကြတယ်ဘာလို့ဆိုတော့အရင်ခေတ်တုန်းကဘာပြောပြောခုနကရှေ့မှာတယောက်ပြောသွားသလိုပဲမဲလိန်ပြီးတော့အနိုင်ရခဲ့တဲ့လူတွေရှိပါတယ်တဲ့အာနာချီးတဲ့အဖွဲ့တွေကနောက်တစ်ခုကဩဇာအာနာငွေကြေးဩဇာလည်းရှိပါတယ်ပါတဲ့လူတွေအဖွဲ့အစည်းတွေရဲ့နောက်ခံနဲ့တက်လာတဲ့လူတွေလည်းရှိပါတယ်ဒီရွေးကောက်ပွဲမှာကိုဘယ်လောက်ထိလွတ်လပ်လပ်နဲ့လုပ်နိုင်မယ်ယူဆပါလဲခင်ဗျ
ကျွန်တော်တို့ကတကယ်တည်းကတော့လက်ရှိအခြေအနေကိုကြဲခတ်တဲ့အခါမှာအတိတ်ကဖြစ်ဖြစ်နေတဲ့ကျွန်တော်တို့ဟိုတံမြန်နဲ့ချင်းကတာကတော့ဟိုဒါကတော့ဖြစ်လိဖြစ်တာကြီးတဲ့သဘောပေါ့နော်အခုကျွန်တော်ပြောတယ်ကအင်အားကြီးတွေ့ရနေမဲလိမဲကိုဆိုတော့အခုဒီအခုကျွန်တော်လုံးမဲ့ပွဲမှာအဲ့လိုလုံးလို့မရပါဘူးတော့သက်ဆိုင်ရာလွတ်တော်ကိုကြည့်လေရှိပါတယ်နောက်ရက်ကွက်ကသူတို့ကိုယ်လည်းလွတ်လွတ်လပ်လပ်နဲ့မဲပေးလို့ရတယ်နောက်ကျွန်တော်ဘက်ကလည်းမှတ်တမ်းမှတ်ရနဲ့အလွတ်လပ်ပုံနေစွာနဲ့လုပ်ပြန်သွားနိုင်အောင်ကျွန်တော်ဘက်ကလည်းကြိုတင်ပြင်ဆင်ထားပါတယ်နောက်ဆုံးအပေးစီတီကျွန်တော်တို့မှတ်တမ်းတင်ထားတယ်ပေါ့နော်ဆွေးနွေးမင်းရဲ့ချက်တွေကပါပါတယ်အဲဒီတော့ဒေတာစနစ်ကြီးလောက်ထားတဲ့အတွက်ကြောင့်မလို့အဲ့ဒီမဲလိမ့်မဲခုံးမဲကိစ္စကတော့တိတ်ဆို
းဟုတ်ကဲ့ခင်ဗျကိုရောင်အတန်လည်းနဲ့ကြောက်ပါပါတယ်ဖုန်းလိုင်းကျော်ပြန်ခေါ်ပါမယ်နောက်တူကျော်မတ်တင်စာကိုပြန်ခေါ်ချင်ပါတယ်မတ်တင်စာကြားပါလားခင်ဗျ
ဟုတ်ကဲ့
ဟယ်လို
ဟုတ်ကဲ့
မတ်တင်စာကြီးခုနကဆွေးသွားတဲ့အထဲမှာကြီးကြပ်ရေးအဖွဲ့ဆိုတဲ့ကိစ္စမှာဒီရွေးကောက်ပွဲတွေအတွက်ကြီးကြပ်ရေးဖွဲ့တွေလိုက်ဖွဲ့ကြတာပေါ့နော်ခုနကကိုရန်အောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်လွှတ်တော်မတ်တွေကကြီးကြပ်ပြီးခုလှုပ်ဆောင်နေတာရှိပါတယ်အဲ့ဒါတွေကဘယ်လောက်ထိမှန်မှန်ကန်ကန်အနေထားနဲ့လုပ်နိုင်ပြီလို့ထင်ပါလဲခင်ဗျ
ခု
ကျမတို့ဒီစပြီးတော့ပေါ့နော်ဒီဥပဒေကိုအကြံပြုရဲ့အခြေတည်ခဲ့တာကျမတို့ဒီကြည့်ချက်ရေးအဖွဲ့ဆိုတာထက်ကိုရွေးကောက်ပွဲကော်မရှင်ကိုဒီလိုမျိုးလုပ်ပန်းဆိုပြေးလိုက်တာပို့ပြီးတော့တမတမစနိုင်တယ်ပို့ပြီးတော့အဲဈာနေအဖွဲ့ဒီခုဖြစ်တယ်ပေါ့နော်ဒါပြင်သူတို့မှာဒီစနစ်ရှိတယ်ဒါပေမဲ့အခုဒီဥပဒေအစ်မတော့ဒါမျိုးပေါ်မှန်ပါမလာခဲ့ဘူးပေါ့ဆိုတော့ဒီကြည့်ချက်ရေးအဖွဲ့ဆိုတာကြီးကဒီတော့ဖွဲ့စည်းပေးရမယ်။နောက်ယမိယဖဆိုတဲ့အသုံးအနှုန်းမျိုးတွေတုံးထားတယ်။ဒါယမိယဖဆိုတော့လူကြီးတွေပေါ့။လူကြီးတွေဆိုကြတဲ့ကချိန်ထဲမှာလူတို့ထဲမှာလူငယ်လူလက်တွေရဲ့ပါဝင်မှုတစ်ခါတည်းကန့်သက်ထားတယ်လို့ဖြစ်တဲ့အပိုင်းတွေ။နောက်ဒီစစ်ကြေးမှုအဖွဲ့ကြီးအရှိကတော့ဒီလူကြီးကပြောသွားသလိုပဲစိတ်ကိုအရေးကြီးပါတယ်။သူတွေကဒီကောက်ပဲဖြစ်တဲ့ရှောက်လို့တမတမတမှုတရားမျှတမှု။ဒါပြင်ဒီအရင်းပွားမှုကိစ္စတွေမှာလည်းသူတို့ကဖြည့်ရှင်းပေးရမယ်တာဝန်ရှိလာတယ်။ဒါပေမဲ့တကယ်တကယ်သူတို့မှာအလောက်ထိဖြည့်ရှင်းပေးဖို့အတွက် capacity ပေါ့နော်။သူတို့ရဲ့ဒီအော်ဒီစနစ်တိကျလို့တည်ပြီးတာဘယ်လိုခက်ရှိမှာဒါမျိုးမသိနိုင်ဘူး။ဒါပြင်အခုလက်ရှိအားလုံးကြောင်းနေကြတဲ့ပါတီဒီလွတ်တော်ကိုယ်စားလှယ်တွေကဒီကြီးကြပ်ရေးအဖွဲ့တွေကိုဝိုင်းဝန်းပုံပေးဖို့ကြီးကြပ်ပေးဖို့တွေဟာစိတ်ကိုအနေနဲ့များပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဒီပါတီတွေကပါတီအတွက်ကျင်းပတဲ့ရွေးကောက်ပွဲမဟုတ်ပါဘူး။ဒါကကျမတို့ပြည်သူတွေအတွက်ကျင်းပတဲ့ရွေးကောက်ပွဲပါ။ပါတီကိုစားပြုလို့အများနဲ့မဟုတ်ပါဘူး။ဆိုတော့ဒီဒီတော့သူငါတော့ပါတီတွေကကိုလိုချင်တဲ့ပုံစံဖြစ်သွားအောင်ဒီကြီးကြီးလုပ်တဲ့အခါမှာဝင်ရောက်ပြီးဆက်ဖက်တာတွေပါဝင်နိုင်လို့တဲ့ပို့ပြီးတော့အန်ဒီရဲ့ညားလာနိုင်တယ်ပို့ပြီးတော့ချုပ်ခွင့်မှုတွေဖြစ်လာနိုင်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီကြီးကြီးမှုတွေကိုလုံးဝလွတ်လပ်ခွင့်ပေးပြီးသူတို့လုပ်တဲ့အခါမှာအကြံပြုတာ
ကျွန်တော
်သူတို့ထောက်ပံ့ပေးရမျိုးပဲဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ကျွန်တော်နောက်ဆုံးကိုရအောင်ကိုမေးချင်ပါတယ်ခုနမတ်တင်စာပြောသွားတဲ့အချိန်မှာကြီးကြီးမှုတွေကပါတီရနေပြီးတော့အမတ်တွေလုတာကနည်းနည်းအနည်းအများလားလို့သူကအဲ့လိုသုံးတက်ထားတော့အဲ့ဒါလေးနဲ့ပတ်သက်လို့တူတူလေးနည်းလေးဖြည့်ပြီးသွားလား
ကျွန်တော်ကတော့ဒါဆိုရင်လုံခဲ့တယ်လို့ပဲကျွန်တော်ယူဆပါတယ်အရင်တုန်းကလုတ်ခဲ့တဲ့လုံကြီးလုံကအနေနဲ့ပတ်သက်ပြီးတော့ဆိုရင်မကင်းဖြစ်တဲ့တော့လက်ခံပါတယ်တော့ယနေ့အချိန်ကာလမှာကျွန်တော်တို့တို့ရဲ့လုံခံဆောင်ရွက်ချက်တွေကိုတစ်ချက်ကြည့်စစ်ချင်ပါတယ်ဒီတော့လဲဆိုရင်မကင်းဖြစ်ဖို့တော့မလိုဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဒါမျိုးချုပ်အနေနဲ့ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်တဲ့လီလိုက်စီစဉ်အချိန်ဆစ်တော့လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်လက်ရည်နောက်တော့လွှတ်တော်မှန်ဦးရအောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ရှင်နေအားလုံးကိုလည်းကျေးဇူးတင်ပါတယ်တဲ့လီလိုက်စီစဉ်ဒီမှာပဲရနာခွင့်ပြီးပါ